လွန်ခဲ့တဲ့နှစ်အောက်တိုဘာလမှာဒေါ်အောင်ဆန်းစုကြည်အိန္ဒိယနိုင်ငံကိုရောက်စဉ်ကဘန်လုံကအမကန်လုံကနဲ့ဆက်စစ်စွမ်းအင်လုံကမှာနှစ်နိုင်ငံပူးပေါင်းဆောင်ရွက်ဖို့နားလည်မှုစာချုပ်လွှာဖို့လက်မှတ်ထိုးပါတယ်။နိုဝင်ဘာလရောက်တော့ရူပီးငွေ900ဒါနဲ့တထောင်တန်ကိုအသုံးမဝင်ကြောင်းအိန္ဒိယအစိုးရကြေညာပါတယ်။ငွေဘင်းနဲ့ငွေတုပပြအောင်လုပ်ရတာဖြစ်တယ်လို့ဆိုပါတယ်။မြန်မာပြည်မှာလည်းငွေဆက်ကူရုပ်သိမ်းမှုကြောင့်အစိုးရစတင်မှုကြီးထွားတဲ့အစီအလာရှိပါတယ်။ငွေမဲတရားဝင်ဖြစ်လာရင်ပုံမှန်စီးပွားရေးမှာဝင်ဆန့်သွားလို့စီးပွားရေးကိုတိုးတက်စေသလိုလို့ထင်ရပါတယ်။ဒါပေမဲ့ရရှိအတွက်မကောင်းပါဘူး။တိုင်းပြည်စီးပွားရေးအစိပ်ပိုင်းအတော်များများခွာခြားတဲ့ငွေမဲနဲ့မတမာငွေကြေးအဖြစ်လူစုစုလက်ထဲရောက်နေတာဟာစီးပွားရေးကမောက်ကမဖြစ်စေပါတယ်။ဈေးနှုန်းအဆမတန်မြင့်မှုမမျှတတဲ့ပြင်ဆိုင်မှုအခရီးလိုက်စားမှုစတာတွေကြောင့်စင်းရဲချမ်းသာကွာဟမှုကြီးမားလာပါတယ်။ငွေဆေးကရတဲ့ငွေမဲကိုခွာခြားပြီးသုံးတာဟာစီးပွားရေးတိုးတက်မှုနှုန်းကိုဆုပ်ယုပ်စေတယ်လို့ဆိုပါတယ်။ငွေမဲခွာချမှုကြောင့်ငွေကြေးအဝင်အထွက်မှာပန်းဆနိုင်လို့ငွေဖလှယ်မှုနဲ့ဘန်ဒိုးတို့မတိမငြိမ်ဖြစ်ရတယ်လို့ဆိုပါတယ်
။မြွေဆေးကရတဲ့ငွေမဲဟာစီအစိုးရရဲ့ဈေးကွက်စည်းဝါးရေးမှာတရားဝင်အရင်းအနှီးဖြစ်လာပါတယ်။မြွေဆေးထုတ်လုပ်တဲ့တိုင်းရင်းသားလက်နက်ကင်နဲ့အစိုးရတပ်အပြစ်ခတ်ရစဲလိုက်တဲ့အခါမှာသူတို့ရဲ့ငွေမဲကိုစီအစိုးရကတရားဝင်အသိမှတ်ပြုပါတယ်။မွေးစင်းနဲ့ကြောင်မြန့်မှောင်ကူတွေကြီးပွားလာပါတယ်။နိုင်ငံရေးစည်းဝါးရေးစည်ရေးနဲ့မွေးစေးရောတွေးဆက်တင်ဖြစ်လာပါတယ်။ပြည်သူစစ်နဲ့ဘိမ်းမှောင်ကူတဖြစ်လဲလော်စစ်ဟန်ဟာစစ်တပ်ကိုအကျိုးပြုနိုင်တဲ့အတွက်စစ်အစိုးရကအခွင့်အူးပေးလို့အချမ်းသာဆုံးဖြစ်လာပါတယ်။လော်စစ်ဟန်ရဲ့ Asia War ကုမ္ပဏီကိုတားဖြစ်သူစတီဗင်လော့ခေါ်ဦးထွန်းမြင့်နိုင်ကဆက်ခံပါတယ်။နေပြည်တော်ဆောင်လုပ်မှုနဲ့အခြားလုပ်ငန်းတွေမှာအေရှာဝေါ်အဓိကပါဝင်ပြီးရန်ကုန်အလုံစိတ်ကန်းတစ်ခုလုံးကိုလည်းပိုင်ဆိုင်ပါတယ
်ဈေးကွက်ခေပုဂ္ဂလိကဘဏ်လုပ်ငန်းတည်ထောင်ခွင့်ပေးချိန်မှာငွေရင်းထုတ်နိုင်သူဟာဘိမောက်ခုနဲ့အခွင့်အူးကခရိုနီတွေဖြစ်ပါတယ်ဒါကြောင့်သူတို့တူထောင်တဲ့ဘဏ်မှာငွေကြေးခွာချတာမဆန်းပါဘူးကိုကန်တရုတ်ဥဝိုက်ထွန်းရဲ့အာရှဒနာဘဏ်နဲ့ရှမ်းတရုတ်ဥကျော်ဝင်းရဲ့မေဖလာဝါဘဏ်ကို2005မှာပိတ်လိုက်ရပါတယ်ဥပိုက်ထွန်းဟာရွှေတောင်ကုမ္ပဏီကိုတည်ထောင်ပြီးလုပ်ငန်းမျိုးစုံမှာရင်းနှီးမြှုပ်နှံနေပါတယ်။ဦးသိန်းစိန်အစိုးရလက်ထက်မှာရန်ကုန်မြို့ကအဓိကကျတဲ့အချက်အချာကျတဲ့မြေနေရာတွေကိုရွှေတောင်ကုမ္ပဏီကဇက်တိုက်ရရှိခဲ့ပါတယ်။ငွေမဲကြောင့်နေချင်းညချင်းဥပိုက်ထွန်းချမ်းသာလာတာလို့ဆိုပါတယ်။တချို့ကလည်းတရုတ်ကုမ္ပဏီကိုစားစီးပွားရှာနေတာလို့ဆိုပါတယ်။ဒါပေမဲ့ဥတည်စားလို့အခွင့်အူးမရဘူးလို့ဥပိုက်ထွန်းကညင်းညူကြောင်သိရှိရပါတယ်။
အခုတော့ဗိုလ်ချုပ်မှူးကြီးတွေနဲ့ရင်းနှီးသူအဖြစ်လူသိများတဲ့ဦးအောင်ကိုဝင်းရဲ့ကမ္ဘောဇာဘဏ်ဟာမြန်မာပြည်မှာအကြီးဆုံးပုဂ္ဂလိကဘဏ်ဖြစ်လာပြီးကျောင်းမြတ်လုပ်ငန်းနဲ့လေကြောင်းလိုင်းကိုပါတည်ထောင်ထားပါတယ်။ရှမ်းပြည်နယ်မှာဗိုလ်ချုပ်ကြီးမောင်အေးတိုင်းမှုဖြစ်စဉ်ကဦးအောင်ကိုဝင်းဟာကျောင်းမြတ်လုပ်ငန်းမှာအခွင့်အူးခံစားခဲ့ရသူဖြစ်ပါတယ်။စေအုပ်စုရရှိထားတဲ့မတမာငွေကြေးကိုခရိုနီပိုင်ဘဏ်တွေကခွာချပေးတယ်လို့မယုံတင်ကဖြစ်သူတွေလည်းရှိပါတယ်။ကမ္ဘောဇာဘဏ်ဟာငွေကြေးခွာချမှုကိုဟန်တားရမဲ့တာဝန်ကိုကောင်းကောင်းသိဖို့မရဘူးလို့ Financial Action Task Force FATF ကကြေညာထားတာရှိပါတယ်။ဦးတေဇ၊ဦးစောစော၊ဦးအောင်ကိုဝင်း၊ဦးထွန်းမြင့်နိုင်၊ကမ္ဘောဇာဦးခင်ရွှေ၊ယူဇနာဦးထင်းမြင့်၊ဦးမိုက်ကယ်မိုးမြင့်၊ဦးအိုက်ထွန်းစတဲ့ခရိုနီကြီးတွေကိုလူသိများကြပါတယ်။
အိန္ဒိယမှာလိုပဲမြန်မာပြည်မှာဗန်တိုက်မှာမအပ်တဲ့ငွေတွေအများကြီးရှိတယ်လို့မတ်လထုတ်အမေရိကန်နိုင်ငံရေးဌာနနိုင်ငံတကာမွေးရစေချုပ်ခန့်ရေးမဟာဗျူဟာအတွင်းနှစ်မှာဖော်ပြပါတယ်ငွေကြေးခွာချမှုနဲ့ဗန်နာရေးပြစ်မှု Money Laundering and Financial Crime ကိုတိတိဖော်ပြတဲ့အစီရင်ခံစာဖြစ်ပါတယ်ပွင့်လင်းမြင်သာမှုမရှိတဲ့အပြင်အရေးယူခံရမယ့်အလားအလာနည်းတာဟာငွေကြေးခွာချမှုအခြေအနေပေးတာဖြစ်ပါတယ်ကမ္ဘာမှာဘိမ်းဖြူအများဆုံးထုတ်လုပ်ပြီးဒေတာတွင်းမှာစိတ်ကြွစေအများလုံးထုတ်လုပ်နေတာမြန်မာပြည်ပါအရွယ်ရောက်သူမြန်မာပြည်သားတွေမှာဗန်စရင်းရှိသူက25ရာခိုင်နှုန်းပဲရှိပါတယ်လက်ငယ်ငွေကြေးပြီးစီးပွားရေးလုပ်ကင်ကြတာမှုမတမာငွေကြေးကိုဖတ်စည်းနိုင်မှုခက်ခဲပါတယ်ဥပဒေအရဖွင့်ခွင့်မရှိပေမဲ့မြန်မာတရုတ်နေဆက်မှာကစီနိုကစားဝိုင်း5ခုရှိပါတယ် ငွေကြေးခဝါချမှုစောင့်ကြည့်ရေးအတွက်ကွန်ပျူတာစနစ်ကောင်းဖို့လိုပေမဲ့မြန်မာပြည်မှာစာရွက်စာတမ်းအားကိုးနေရာတုံးဖြစ်ပါတယ်။ငွေကြေးခဝါချမှုစောင့်ကြည့်ရေးအတွက်လိုအပ်တဲ့စွမ်းရည်တွေမြန်မာအဖွဲ့အစည်းတွေမှချို့တဲ့နေသေးကြောင်းအမေရိကန်နိုင်ငံသားရေးဌာနနိုင်ငံတကာမွေးစေချုပ်ခံရေးမဟာဗျူဟာအတွဲနှစ်မှာဖော်ပြထားပါတယ်ခင်ဗျာ။